ရုရှားတို့ထိန်းချုပ်ထားတဲ့ Zaporizhia Nuclear စွမ်းအင်စက်ရုံကိုတနင်္ဂနွေနေ့ကဒရုန်းယာဉ်နဲ့တိုက်ခိုက်ခဲ့တဲ့ဖြစ်ရပ်မှာရုရှားနဲ့ယူကရိန်းအပြန်အလှန်ပြစ်တင်ပြောဆိုနေပါတယ်။တိုက်ခိုက်မှုကြောင့်လူသုံးဦးထိခိုက်ဒဏ်ရာရခဲ့ပြီးတော့တဦးကတော့ဒဏ်ရာပြင်းထန်ပါတယ်။ဒါဆိုတာပြင်းထန်တဲ့တိုက်ခိုက်မှုဖြစ်ပြီးတော့နောက်တစ်ကြိမ်ထပ်ဖြစ်လို့မဖြစ်ဘူးလို့အပြည်ပြည်ဆိုင်ရာအမှုမျိုးစွမ်းအင် Agency IAEA အကြီးအကဲ Rafa Grossi ကတနင်္လာနေ့မှာပြောပါတယ်။ရုရှားအစိုးရပြည်ခွင့်ရဒီမီထရီပက်ရှ်ကော့ဖ်ကအနုမျိုးစွမ်းအင်စက်ရုံကိုယူကရိန်းကိုတိုက်ခိုက်ခဲ့တာဖြစ်ပြီးတာဟာအာနီယေသိမ့်များလို့နဲ့ရာဆာမှုဖြစ်တယ်လို့တနင်္လာနေ့ကဆွဆွဲပြောဆိုပါတယ်ယူကရိန်းကလည်းရုရှားကိုလက်ချက်အဖြစ်တုံ့ပြန်ပြောဆိုထားပါတယ်နျူကလ িয়ার စွမ်းအင်စက်ရုံတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အရေးပေါ်အစည်းအဝေးတရခေါ်ယူပေးဖို့အဖွဲ့ဝင်35နိုင်ငံရှိတဲ့ IAEA ပုတ်အဖွဲ့ကိုပန်ကြားထားတယ်လို့ရုရှားတန်တမာမီခဲလ်ဦးယာနော့ဖ်က X လူမှုကွန်မြူနတီဆမ်မနာမှာတနင်္လာနေ့ကအရေးပါတယ်စစ်ပွဲရေလေးလာနေတဲ့ Washington အခြေစိုက် Think Tank အဖွဲ့တစ်ခုကတော့အချုပ်အခြာအာဏာပိုင်ယူကရိန်းမြေပေါ်ကနျူကလ িয়ার စွမ်းအင်စက်ရုံကိုကိုယ်တိုင်ကိုကျထိန်းချုပ်သိမ်းပိုက်ပြီးတော့တရဝင်ဖြစ်သွားအောင်လို့ IAEA အပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကိုရုရှားကအသုံးချဖို့ကြိုးပမ်းတာဖြစ်တယ်လို့သုံးသပ်ထားပါတယ်